သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်ဟောရရှိမြတ်ခင်ဗျာမိခင်တို့တိုက်ချွေးခြင်းကရင်သားကင်ဆာဖြစ်နိုင်ခြေကိုရောနေစေတယ်လို့သုတေသီတွေကဆိုပါတယ်ဩစတြေးလျမှာသူဒေသီများသည်မိခင်တို့တိုက်ချွေးခြင်းသည်အမျိုးသမီးများ၏ကိုယ်ခံစွမ်းအားကိုတိစောက်ခြင်းဖြင့်ရင်သားကင်ဆာကိုကာကွယ်နိုင်ကြောင်းတွေ့ရှိခဲ့ပါသည်။လေလာမှုအသစ်တစ်ခုအရကိုဝင်ဆောင်နှင့်နိုးတိုက်ခြင်းသည်ရောဂါပိုးကိုတိုက်ထုတ်တဲ့ T cells များဖြစ်ပြီးကင်ဆာဖြစ်သို့ပြောင်းလဲနိုင်သည့်ပုံမှန်မဟုတ်သော cell များကိုကာကွယ်ရန်အတွက်အကူအညီပေးပါသည်။ကလေးငယ်များအတွက်မိခင်တို့တိုက်ချွေးခြင်းရဲ့ကျန်းမာရေးအကျိုးကျေးဇူးများကိုကောင်းစွာမှတ်တမ်းတင်ထားပါသည်။ယခုအခါမှာပီတာမက်ကလန်ကင်ဆာစင်တာမှသုတေသီများသည်ကိုဝင်နှင့်နိုးတိုက်ခြင်းဖြင့်ရင်သားကင်ဆာကိုကာကွယ်နိုင်ကြောင်းပြသတဲ့လေးလာမှုတစ်ခုကိုထုတ်ပြန်ခဲ့ပါသည်။
The large changes that happen to the breast tissue in preparation for breastfeeding and then the resolution of that function creates a lot of stimulus for the immune cells in a way that trains them to be particularly good at patrolling and detecting cancer. And a particular type of immune cell called a CD8 T cell. And what we found was that breastfeeding is able to train those T cells to become good at patrolling the breast tissue, detecting any cells that are beginning to turn cancerous.
No, Diane, Pinsy Muma, Yenda Tissue, Gimado, Pianwe Mumia, Pippo, Bina, Yenlo Sanjay, Chilen Piata Mudi, Cancel Samuago, Sharpwe Jenne, Porto Gendry, two common Zaya, Legend Pede, Nilan Pie.ခုကံအားဆဲလ်များအတွက်လုံးဆောင်မှုများစွာကိုဖန်တီးပေးပါတယ် CDN8 T cell ဟုခေါ်သောကိုခံအားဆဲလ်အမျိုးအစားတစ်ခုဖြစ်ပါတယ်ကျွန်ုပ်တို့တွေ့ရှိခဲ့တဲ့အရာမှာမိခင်တို့တိုက်ချွေးခြင်းသည်ထို T cell များကိုရင်သားတ िश्यू များကိုလှည့်ပတ်ခြင်းကင်ဆာဖြစ်စပြုလာသောမိသည့်ဆဲလ်ကိုမဆိုသိရှိနိုင်စေရန်လေ့ကျင့်ပေးခြင်းထို့နောက်မဖြစ်ပွားမီ၎င်းတို့အားဖယ်ရှားပစ်ခြင်းတို့ဖြစ်ပါသည်သူသေးသနာဖြူချက်များရအဆိုပါ T cell များသည်ရင်သားကင်ဆာအားလုံးရဲ့15ရာခိုင်နှုန်းခန့်ကို triple negative breast cancer ကိုတိုက်ဖျက်ရန်အထူးရောက်ဆုံးဖြစ်တယ်လို့ဆိုပါတယ်စင်တာမှပမောခရှီရင်လိုကအသက်50နှစ်အောက်အမျိုးသမီးများတွင်အဖြစ်အများဆုံးနဲ့ဖြစ်တယ်လို့ဆိုပါတယ်
But unfortunately is the most aggressive breast cancer subtype and traditionally we've treated it with chemotherapy as well as surgery but now we do add immunotherapy or Keytruda into its treatment but this tells us that the immune system is important in triple negative breast cancer and by manipulating the immune system or activating the patient's immune system against the triple negative breast cancer, we can improve outcomes and reduce risk.
ကမ္ဘာကောင်းစွာဖြင့်၎င်းသည်အပြင်းထန်ဆုံးရင်သားကင်ဆာအမျိုးအစားခွဲဖြစ်ပြီးအစဉ်လာအဖြစ်၎င်းကိုကီမိုသီရပီနဲ့ခွဲစိတ်မှုဖြင့်ကုသခဲ့ပါသည်။ဒါပေမဲ့ကျွန်ုပ်တို့သည်ကုသမှုရဲ့တစ်စိတ်တစ်ပိုင်းအနေဖြင့်အီမျိုနိုသီရပီကုသမှုကိုပြုလုပ်ပါသည်။သို့သော၎င်းသည်ခုခံအားစနစ်သည် triple negative breast cancer တွေ့အရေးကြီးဆုံးနဲ့ခုခံအားစနစ်အားကင်တွယ်ခြင်းသို့မဟုတ်လူနာရဲ့ကိုယ်ခံအားစနစ်ကိုအသက်သွင်းခြင်းဖြင့်ရလတ်များကိုမြင့်တင်နိုင်ပြီးပြန်ဖြစ်နိုင်ခြေကိုလည်းရှင်းချပေးနိုင်ပါတယ်စတက်ဖနီဒေးဗီသည်ကလေးနှစ်ယောက်မိခင်ဖြစ်ပြီးသူ့ကလေးကိုနိုးတိုက်ခဲ့တယ်လို့ဆိုပါတယ်မိခင်တို့တိုက်ချွေးခြင်းသည်သူ့ရင်သွေးငယ်အတွက်သာမကသူ့အတွက်ပါ
You're really quite focused on your baby and, you know, wanting to get it right and do whatever you can as best you can for your baby. But, yeah, having extra health benefits for yourself, I think, is really
special. သင်ကိုယ်သင်အတွက်အပေါ်ချမ်းမာရေးအကျိုးကျေးဇူးတွေရတာကတကယ်ကိုထူးခြားတယ်လို့ကျွန်မထင်ပါတယ်။ဩစတြေးလျမှာအမျိုးသမီးမိမြနိုးတိုက်နေသည်ကိုမူပြောရန်ခက်ခဲပါတယ်။ ထိုချက်လက်များကိုပုံမှန်စုဆောင်းပြီးစောင့်ကြည့်ခြင်းရှိသောကြောင့်ဖြစ်ပါတယ်။ Australian Breastfeeding Association ရဲ့အကြီးအကဲ Victoria Marshall ကလက်ရှိ data သည်အမျိုးသမီးများမိခင်တို့တိုက်ချွေးရေးလုပ်ငန်းစဉ်မှာချမှတ်ရမှာပံ့ပိုးကူညီမှုများပုံမှန်လိုအပ်ကြောင်းဖော်ပြထားပါတယ်။
Unfortunately, we don't have great data about breastfeeding rates in Australia. The association often refers to the 2010 National Infant Feeding Survey data because that was the last robust and high quality survey that was done. We do have some data from Victoria from 2017 to 18. What we know from the National Infant Feeding Survey and from the Victorian data is that by the time they leave hospital, those breastfeeding rates have already gone down to 70%, and then by 6 months, they're at 16%.
When they were there, Australia, ma, begin to take no ne pathepi, come on de, a chelet to Mishibabu. Susan Tare, a chelet to Mishibabu. A thing, ha, machakana pulo gedo, now song kai mabi, ye to emin do, set dampiate, not how to say. National Infant Feeding Survey data ကိုမကြာခဏပြန်လည်ရညွှန်းပါလေ။ကျွန်ုပ်တို့မှာ2019 18အထိ Victoria မှာအချက်အလက်တချို့ရှိပါတယ်။ National Infant Feeding Survey နဲ့ Victoria တို့မှာရရှိတဲ့အချက်အလက်များအရဆေးရုံမှာစင်ချိန်မှာအဆိုပါနှုတ်တိုက်နှုံးသည်90ရာခိုင်နှုန်းအထိကျဆင်းသွားခဲ့ပြီး6လအတွင်း16မှ22ရာခိုင်နှုန်းအထိကျဆင်းလာကြောင်းသိရှိရပါသည်သူသေသနာသည်ကိုဝင်ဆောင်ဘူးသောသို့မဟုတ်နိုးမတိုက်ဘူးသောအမျိုးသမီးများကိုလည်းမေးခွန်းဤမေးခဲ့ပါသည်ဒါပေမဲ့ဒီသူသေသနာကသူတို့ကိုကူညီပေးလိမ့်မယ်လို့မျှော်လင့်ကြောင်း Victoria Marshall ကပြောဆိုပါသည်ဒီတွေ့ရှိချက်တွေဟာပုံမှန်ထိရောက်တဲ့ကာကွယ်ကူစားရေးတွေကိုဖော်ထုတ်ရမှာအဆုံးပြုနိုင်တဲ့အလားအလာရှိတယ်လို့ဆိုပါသည်
Any new research in women's health is a wonderful thing. To see research into the protective mechanisms of breastfeeding for women is really good news.
မြို့သမီးများရဲ့ကျန်းမာရေးဆိုင်ရာသုတေသနအသစ်တွေအံ့ဖွယ်ကောင်းလာပါတယ်။အမျိုးသမီးများအတွက်မိခင်တို့တိုက်ချွေးခြင်းရဲ့အကာအကွယ်ရန်တရားများကိုသုတေသနပြုခြင်းသည်အမှန်တကယ်သတင်းကောင်းဖြစ်ပါတယ်။သောရရှိမြခင် SBS သတင်းဌာနက Gloria Kelchin နဲ့ဒေဘိုရာကိုကီရိုရဲ့ဆမ်မားကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ